ယောဂဝရှိသူနဲ့ထိတွေ့မှုမရှိတဲ့အပြင်ပြပခေးသွားရာဇဝင်မှမရှိပဲပြည်ရင်းကူးဆက်ခံရသူအတူပြုလူနာတဲ့တွေတိုးလာနေချိန်နေဆက်ဘက်တွေကအဝင်အထွက်တွေကိုတိုးမြင့်ဆောင်ချက်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကျမအိမ်နဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ချက်ထဲမှာစစ်တွေမျိုးမှာအသွားအလာကန့်သတ်ထားသူတွေကလူနာ30ဦးတိုးလာပါတယ်။ပြပခီးသွားရာဇဝင်မရှိတဲ့ဒီလူနာအစ်တွေဟာတခွဲတီပြူလူနာနဲ့တိုက်ရိုက်ထိတွေ့ခဲ့တာမဟုတ်ပေမဲ့တဆင်ရကူဆက်ခံရသူတွေဖြစ်နေတာပါ။ရသက်တစ်ပတ်အတွင်းမှာတချို့ပြန်ပြည်တွင်ကူဆက်ခံရသူလူနာ19ဦးထိရှိနေတာကြောင့်ကူဆက်မှုတွေကိုထိန်းချုပ်ဖို့နေဆက်တွေမှာပါစောင့်ကြည့်နေကြောင်းတမူးကိတ်ဘုတ်ကိုတွားရောက်စစ်ဆေးနေတဲ့အကြောင်းစကိုင်းတိုင်းလူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအရေးအမြင့်ဝင်ကြီးဦးမိုးကျော်သူကပြောပါတယ်။
အခုလောလောဆယ်ကိုကျွန်တော်ကားပေါ်မှာလေဆက်ကိတ်ကိုသွားနေတယ်။ဒီဒီချိန်ကြီးသက်ကြီးနေတဲ့ဒီဒီလေဆက်ဝင်ပေါက်ဒီပေါ်တော့တရားဝင်ပေါက်တွေကတော့ပိတ်ထားတယ်။အဲခိုးဝင်ပေါက်တွေကလည်းဒီလိုမှတကယ်ဝင်နေတာရှိမရှိရတာတွေကိုတော့ကျွန်တော်တို့ကအစစ်ဆေးရမှာပေါ့
။ပြည်ရင်းကူးဆက်မှုစတင်လာတဲ့အကြောင်းအရင်းကိုသိချာမသိရသေးတဲ့အချိန်မှာနေဆက်ဒေသဖြစ်တဲ့ရခိုင်ပြည်နယ်မှာလူနာသစ်တွေလည်းထပ်တိုးလာနေလို့ဒီရောဂါထိန်းချုပ်မှုအတွက်တရားချက်မှတ်တင်တယ်လို့ကိုဗစ်တိုက်ဖျက်ရေးမှာစေတနာဝန်ထမ်းအဖြစ်ဆောင်ရွက်နေတဲ့ဒေါက်တာနေမင်းထက်ကတိုက်တွန်းပါတယ်
။သစ်တွေလို့ဒီမြောက်ရီနဲ့ဆောက်လို့ပေါ့နော်အဲ့မှာကြောင့်လဲကျွန်တော်ကောလာဟာလာလို့လည်းသတင်းကြတာသူအောက်ပိုင်းကနေပေါ့ဟိုကွာရန်တင်းမဝင်မဲမဆောက်နိုင်မဲဝင်တဲ့လူတွေရှိတယ်လို့ကျွန်တော်တို့ကြားရတယ်ပထမတစ်ချက်ကတော့ကျွန်တော်အနေနဲ့ဒီပါပြန်လာတဲ့လူကိုသိစားစီစဲရမယ်ပေါ့နော်ဒီထက်ပိုပြီးတင်းကြပ်ရမယ်ဟိုခိုးဝင်တဲ့လူတွေမရှိအောင်ပေါ့နော်ဒီပါဒီကျမ်းမိုင်းနဲ့ပတ်သက်ပြီးတော့လဲဒီစစ်ပင်မှာရှိတဲ့လူများစုပြောတာသူတို့တွေကမက်ဆောင်မတက်ဘူးပြောတယ်စစ်ပင်မှာလေခိုးအရင်ရက်ပိုင်းကြီးအားစားလေ
ဟုတ်
ဒါတွေကိုလည်းသူသိနေကြကြဆက်လုပ်ရမယ်ပေါ့အဓိကအဲ့နှစ်ခုသိချာလောက်ရမယ
်ပြည်တွင်းကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာလည်းတရားမဝင်တဲ့ဇက်ဖြတ်ကျော်ဝင်ရောက်လေးရှိတဲ့နေရာတွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်နေတယ်လို့မောင်းနှောခရိုင်အုပ်ချုပ်ရေးမှုဦးစိုးအောင်ကပြောပါတယ
်ကျွန်တော်နေသားကတရားဝင်ကုန်စည်စီးဆင်းမှုရောဟိုဘောအကုန်ပိတ်ထားမြေသားဆောင်အတွင်းရဲရလဲရဲဟွာလဲလဲလုထားတယ်ကျွန်တော်နေသားကတော့မဝင်တော့ဘူးဟိုဘက်ကနေတရားမဝင်ပြီးအစိုးရလက်ခံရေးပိတ်ထားတဲ့အချိန်မှာပြန်ဝင်လာတဲ့လူတွေကိုလည်းဒီအချိန်မှာလဝင်တော့အေးအေးယူခံမယ်အေးအေးယူတာလည်းရှိတဲ့အတွက်ကျွန်တော်ရှိမှာပြန်ဝင်တာမရှိဘူးเนา
ะဒီကနေ့မှာပဲထိုင်းရောက်မြန်မာရွှေပြောင်းလုပ်သား900ဝန်းကျင်ထိုင်းမြန်မာအမှတ်2ကိတ်ကနေပြန်ဝင်လာကြပြီးတော့သူတို့ကိုသက်ဆိုင်ရာ quarantine center တွေမှာ21ရက်တာအသွားလာကန့်သတ်ထားဖို့စီစဉ်နေရလို့သိရပါတယ်ကဲယောဂါကူးစက်မှုကိုထိန်းချုပ်နိုင်မှုရည်ရွယ်ပြီးစစ်တွေမျိုးနယ်ပြည်သူတွေကိုမိမိနေမှာသာနေထိုင်ရေးအစီအစဉ်စတင်မှုအတွက်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ညကပဲထုတ်ပြန်လိုက်ပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပို့ထားပါတယ်